ိုဗစ်ကာယရောဂါကူးစက်မှုတွေကြောင့်2022ခုနှစ်တည်းမှာလေကြောင်းကိစ္စတွေအများပြားဖျက်သိမ်းလိုက်ရတဲ့အတွက်ခီးသွားတွေခက်ကြုံနေပါတယ်။အမေရိကန်ပြည်တော်စုရှေ့ဘက်ချမ်းမှာဒေသစံတော်ချိန်စနေနေ့မိုးလယ်ပိုင်းအထိလေကြောင်းကိစ္စ2500ကျော်ဖျက်ခဲ့ရပြီးကမ္ဘာတစ်လောက်4300လောက်ရှိတဲ့အကြောင်းလေကြောင်းလုပ်ငန်းဆိုင်ရာအချက်အလက်တွေကိုစောင့်ကြည့်ဖော်ပြနေတဲ့ Flight Aware ကဖော်ပြလိုက်တာပါ။လေကြောင်းမှူးတန်းတွေကိုဗစ်ကာယရောဂါကူးစက်မှုတွေကြောင့်ဝန်ထမ်းမလုံလောက်ရောက်ကခရစ်စမတ်အားလိုက်ရဲ့မတိုင်ခင်ကစလို့အမေရိကန်မှာလေယာဉ်ခီးစဉ်တွေဖြစ်ရတဲ့အထက်မှာစနေနေ့ကတော့အများဆုံးဖြစ်ခဲ့ပါတယ်။ဒီဇင်ဘာလ24ရက်ခရစ်စမတ်အကြိုနေ့ကစခီးစဉ်12000ကျော်ဖြစ်ခဲ့ရတာပါ။ရာသီဥတုမကောင်းတာကလည်းစနေနေ့ကခီးစဉ်တွေကိုဖြစ်ရတဲ့အကြောင်းရင်းတစ်ခုဖြစ်ခဲ့ပါတယ်။ပြင်းထန်တဲ့ဆောင်းရာသီတန်းအဆိုးဆုံးခံခဲ့ရတဲ့ရှီကာဂိုကအိုဟဲအလီစိတ်မှာခီးစဉ်800လောက်ဖြစ်ခဲ့ရပြီးမစ်ဝေးလီစိတ်မှာ250ကျော်ဖြစ်ခဲ့ရတာပါ။နင်းတွေ6လက်မလောက်ထိကျလိမ့်မယ်လို့မိုးလေဝသဌာနကခန့်မှန်းထားတာကြောင့်အိုဟဲနဲ့မစ်ဝေးလီစိတ်ကခီးစဉ်တွေကိုစိုင်းငံ့လိုက်တဲ့အကြောင်းဆောက်သွက်စလီကြောင်းလိုက်ပြောခွင့်ရသူကပြောဆိုထားပါတယ်။ Denver, Detroit, Newark, New Jersey နဲ့လေစိတ်တွေမှာလည်းအနည်းဆုံးလေယာဉ်ခီးစဉ်100လောက်ဖြစ်ခဲ့ရတာပါ။ဆောက်သွက်စလီကြောင်းလိုက်ဟာနိုင်ငံတစ်လောကခီးစဉ်450ကျော်ကိုဖြတ်ထားပြီး American လေကြောင်းလိုက်က200ကျော်၊ Delta နဲ့ United လေကြောင်းလိုက်တွေကတော့ခီးစဉ်150ကျော်စီအသီးသီးဖြတ်သိမ်းထားပါတယ်။နိုင်ငံတကာလေကြောင်းလိုက်တွေထဲမှာတော့ China Eastern ကခီးစဉ်900ကျော်နဲ့ Air China က200ကျော်ကိုပယ်ဖြတ်ထားပါတယ်။